မြန်မာနိုင်ငံမှာဗီယာထုတ်လုပ်နေတဲ့လုပ်ငန်းအနာဂတ်နဲ့ပတ်သက်လို့မဆုံးဖြတ်နိုင်သေးဘူးလို့ဂျပန်အဖျော်ယမကာကုမ္ပဏီ Kirin Holdings ကပြောပါရယ် Kirin ကုမ္ပဏီကမြန်မာနိုင်ငံမှာဖက်ဆက်လုပ်ကိုင်နေတဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီနဲ့ပတ်သက်လို့ပြင်ပကုမ္ပဏီတစ်ခုကနေလုပ်ငန်းစစ်ဆေးရေးတွေလုပ်ဆောင်ခိုင်းခဲ့တာဖြစ်ပါတယ်ဒါပေမဲ့အပြစ်သားတိတိကျကျကောက်ချက်မချနိုင်ခဲ့တာကြောင့်အခုလိုမဆုံးဖြတ်နိုင်သေးတာဖြစ်ကြောင်းKirin ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါရယ်မြန်မာနိုင်ငံမှာ Kirin ကုမ္ပဏီနဲ့တွဲဖက်လုပ်ငန်းလုပ်ကိုင်နေတဲ့မြန်မာစီးပွားရေးဥပိုင် Limited MEHL နဲ့မြန်မာစစ်တပ်တို့အကြားဆက်ဆံမှုတွေရှိတယ်လို့ကုလသမဂ္ဂကဆက်ဆွဲပြောကြားပြီးမှ Kirin ကုမ္ပဏီက Deloitte Tohmatsu ဝေးကြီးဆိုင်ရာအကြံပေးကုမ္ပဏီကိုငှားရမ်းပြီးလုပ်ငန်းစစ်ဆေးခိုင်းခဲ့တာဖြစ်ပါတယ်လောလောဆယ်မှာမြန်မာစစ်တပ်ကရိုဂျာလူနည်းစုတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့စစ်ရာဇဝတ်မှုဆိုင်ရာကျူးလွန်တယ်ဆိုပြီးဆက်ဆွဲခံထားရတာဖြစ်ပါတယ်။ရိုဂျာတုံးတို့ကိုလက်မခံတဲ့မြန်မာနိုင်ငံကအဲ့ဒီဆက်ဆွဲချက်ကိုညှင်းဆို့ထားပြီးရိုဂျာလက်နက်ကင်တပ်တွေကိုတိုက်ခိုက်တာသာဖြစ်တယ်လို့ပြောဆိုထားပါတယ်။ Deloitte Company အနေနဲ့တိတိကျကျကောက်ချက်ချပြောဆိုနိုင်ဖို့လိုအပ်တဲ့သတင်းအချက်လက်တွေလုံလုံလောက်လောက်မရတာကြောင့်ပြပြဆုံဆုံအစီအခံနိုင်ခြင်းမရှိဘူးလို့လည်း Kirin Company ကကြေညာခဲ့ပါတယ်။ Amnesty International လို့လူ့ခွင့်ရေးအဖွဲ့တွေကတော့မြန်မာစီးပွားရေးဥပိုင် Limited နဲ့ဆက်ဆံရေးရှိတဲ့ Kirin နဲ့တခြား company တွေအနေနဲ့ဥပိုင်နဲ့ဆက်ဆံရေးတွေဖြတ်တောက်ဖို့တောင်းဆိုထားပါတယ်ခင်ဗျာ